Welcome to the Voice of America in Burmese.
ဒီကနေ့ကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကလေဂျွန်လ18ရက်နေ့ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကထင်ရှားပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမ္မတရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆွေးနွေးဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးဂျန်ဘေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမျိုးတော်ဘွေနိုစအိရစ်မှာလှုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမ္မတထရမ့်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ခိုင်းကြတဲ့ပြည်နယ်တွေမှာလာမယ့် 2020 သမ္မတရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမ္မတကိုတောင်းဆိုခဲ့ပြီးတော့အပြန်အလှန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပိုလျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်ဒါပြင်2019ခုနှစ်ဇွန်လ29ရက်နေ့ကဂျပန်နိုင်ငံအိုဆာကာမှာလုပ်ခဲ့တဲ့ G20 အစည်းအဝေးမှာတော့အမေရိကန်နဲ့ပြည်ထောင်နိုင်ငံဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးဖြစ်တယ်လို့ကျိုးသမားရှိကသမတ်ထောင်ကိုပြောကြားခဲ့ကြောင်းမစ္စတာဘောလ်တန်ကရေးထားပါတယ်။သမတ်ထောင်ကတော့အန်အောစရာကောင်းလောက်အောင်သမတ်ရွေးကောက်ပွဲဘက်ကိုစကားလမ်းကြောင်းပြောင်းလိုက်ပြီးသူသေးချာပေါက်အနိုင်ရစေဖို့သမတ်ရှိကိုပန်ကြားခဲ့တယ်လို့မစ္စတာဘောလ်တန်ကရေးထားပါတယ်။သမတ်ထောင်နဲ့သမတ်ရှိကြားအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြခင်ထုတ်ဝေမဲ့992မျက်နှာပါမစ္စတာဘောလ်တန်ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ် The Room Where It Happened A White House Memoir ဆိုတဲ့နာမည်နဲ့အင်မီရောမာတာဝန်ထမ်းစဉ်ကာလသူ့အတွေ့အကြုံတွေကိုရေးထားတဲ့စာအုပ်မိတူကို The New York Times နဲ့ The Washington Post သတင်းစာတွေကရခဲ့ကြတာပါရွေးကောက်ပွဲရလက်မှာလယ်သမားတွေရဲ့အရေးပါမှုအမေရိကန်ရဲ့ပဲပီးစက်နဲ့ဂျုံတွေကိုတရုတ်ကပိုဝယ်တာရဲ့အရေးပါမှုကိုသမ္မတထရမ့်ကအလေးထားပြောခဲ့ပါတယ်သမ္မတထရမ့်ပြောစကားကိုအတိအကျပုံလေးဖော်ပြဖို့ဖြစ်ပေမဲ့စာအုပ်မထုတ်ခင်အစိုးရကစီးစစ်တာမှာထဲ့ခွင့်မပြုခဲ့ဘူးလို့မစ္စတာဘောလ်တန်ကရေးထားပါတယ်။ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားပေမဲ့ဥပဒေကြောင့်အရအခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်အမိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးလေးညမှာပဲတင်ပြထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းစံတမန်တဦးလည်းဖြစ်ပေါ်လစ်ဘူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗုဒ္ဓနေ့ကတွေ့ဆုံခဲ့ပါတယ်။သူတို့နှုတ်ဟာဟိုနိုလူးလူးမြို့ကဟစ်ကမ်လီတဲ့ခြေစိုက်စခန်းမှာ6နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်ညနေချင်းဆိုင်ဆွေးနွေးခဲ့ကြတာပါ။လူတွေအတွင်းဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းကီယိုဆူရပိုင်သတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်။အချိန်ထဲမှာပဲအမေရိကန်နဲ့တရုတ်ဆူရကြဆက်ဆံရေးကိုပြန်လည်ပြေဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပေါ်မျိုးကအလေးပေးပြောကြားခဲ့တဲ့အကြောင်းသူရဲ့ပြောခွင့်ရကလည်းပြောပါရယ်နိုင်ငံသားကုံသွယ်ရေးတရုတ်ဆွေရကဟောင်ကောင်ပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာတောင်တရုတ်ပင်လယ်အတွင်းတရုတ်ကပို့ပြီးတော့အင်အားတိုးချဲ့လာနေတာနဲ့တရုတ်လယ်ပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီနောက်ပိုင်းကစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရဲ့မူလဇင်းမြစ်နဲ့ပတ်သက်တာတွေအပါအဝင်ကိစ္စရဲ့အများပြားပေါ်မှာအငြင်းပွားမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံသားဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာတောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်ကိုတက်တီထပ်လွတ်သွားမယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကချင်းကြောက်လိုက်ပြီးနောက်တည့်အချိန်မှာပဲမြောက်ကိုရီးယားဘက်ကတန်ရာဖြစ်စရာလှုပ်ရှားမှုတစုံတရာမတွေ့ရဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားကနိုင်ငံခြားတင်းမာမှုတွေကိုရှင်းချဖို့အတွက်2018ကသဘောတူညီမှုကိုချိုးဖောက်ပြီးသူတို့ရဲ့နိုင်ငံထဲမှာတည်ဆောက်ထားတဲ့ကိုရီးယားနိုင်ငံပူးပေါင်းဆောင်ရွက်ရေးနေရာကိုတက်တီဆေးလွတ်ပြီးတော့လုံခြုံရေးကိစ္စကိုပြန်တည်ဆောက်သွားမှာဖြစ်တဲ့အပြင်နိုင်ငံနယ်စပ်ကသူတို့ဘက်ချမ်းမှာစီးရေးလေ့ကျင့်မှုတွေလုပ်သွားမယ်လို့ပြောထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကချင်းချောက်ထားတဲ့အတိုင်းစတင်လှုပ်ဆောင်နေတဲ့အရေးအယံမတွေ့ရသေးကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ပြောခွင့်ရကင်ဂျွန်ရော့ကသတင်းတော်တွေကိုပြောပါရယ်ဒါပေမဲ့တောင်ကိုရီးယားအနေနဲ့ဘယ်လိုအခြေအနေမျိုးမှမဆိုရင်ဆိုင်ဖို့အတွက်သူတို့တပ်တွေကိုအခိုင်အမာအသင့်ပြင်ထားတယ်လို့သူကပြောပါရယ်မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံပေါ်မှာစစ်ရေးရဖိအားတွေပေးနေချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ရော့ဟာအများပြည်သူမြင်ကွင်းကနေတိကျစွာပျောက်ကွယ်နေပါရယ်မြောက်ကိုရီးယားကနိုင်ငံဆက်ဆံရေးရုံးကိုပြီးခဲ့တဲ့နှစ်ကဖောက်ခွဲခဲ့တာဟာမြောက်ကိုရီးယားကနေတောင်ကိုရီးယားဘက်ကိုခိုလုံသွားတဲ့သူတွေကအခုလိုမူပြန်မှုပေါင်းတွေလွတ်တင်ပြီးဝါရဖြန့်ချီရေးတွေလုပ်နေတဲ့အပေါ်မှာတောင်ကိုရီးယားဆူရကတားဆီးမှုမရှိတာကြောင့်လို့ပြောထားပါတယ်။တောင်ကိုရီးယားဆူရကတော့ခိုလုံသူတွေရဲ့အဲ့ဒီလုပ်ရတွေကိုတားဆီးဖို့ကြိုးစားခဲ့ပြီးမရရဲ့အရေးယူမယ်လို့သတိပေးထားပါတယ်ခင်ဗျာ။ VOA ရဲ့မိခင်ဖွဲ့စည်းဖြစ်တဲ့ US Agency for Global Media ရဲ့အကြီးအကဲဖြစ်အသစ်ခန့်အခန့်ထားသူ Michael Bates ဟာရှိလေပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှတန် RFE နဲ့လွတ်လပ်တဲ့ဥရောပတန် RFE သတင်းဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပယ်အဲ့ဒီအကြီးအကဲတူးချင်းစီအတွက်ထုတ်ပယ်ရတဲ့အကြောင်းရင်းကို Michael Pike ကတိတိကျကျမပြောဘဲ USAGM အမှုဆောင်အရာရှိချုပ်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပဲပြောတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။အခုလိုသတင်းဌာနတွေရဲ့အကြီးအကဲတွေကိုမစ္စတာပိတ်ကထုတ်ပြန်လိုက်တဲ့ပုံမှာအမေရိကန်ထက်လွှတ်တော်နိုင်ငံရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်တူဖြစ်သူ Bob Menendez ကလည်းဝေဖန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့ Michael Pike ကတော့အမေရိကန်လွှတ်တော်ကနေတီးပြပြထမ်းပေးထားတဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့ VOA ရဲ့ပရိညင်အတိုင်းသူ့အနေနဲ့ပြေဝအကောင့်ထဲပေါ်ဆောင်ရွက်တော့မှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအမသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။နယူးဇီလန်နိုင်ငံမှာဒီသတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူတတိယမြောက်လူနာအသစ်တဦးအတည်ပြုလိုက်ပါတယ်။နိုင်ငံတွင်းပိုကူးစက်မှုကင်းစင်သွားပြီဖြစ်ကြောင်းလူငယ်တွေသတင်းပတ်အတွင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကကြီးညာခဲ့ပြီးနောက်ပိုင်းမှာပြည်ပကပြန်လည်ဝင်ရောက်လာတဲ့သူတွေကူးစက်မှုအသစ်ထပ်ပြီးတော့တွေ့တာပါ။ဒါဟာစနစ်ရဲ့လက်မခံနိုင်စရာရှုံ့နိမ့်မှုပဲဖြစ်တယ်လို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။
This case represents an unacceptable failure of the system.
ဒီလိုပြန်ကုန်မဖြစ်တဲ့တကြောပြန်ဖြစ်စရာလည်းမရှိပါဘူး။အစပိုင်းကလေးကနေဆက်ကိုလိုတာထက်ပိုပြီးတော့ဒီထားချက်မှတ်နေရပါ။ဒါကြောင့်ဝန်တော်သမားအားလုံးကိုစီစဉ်ပေးထားတဲ့နေရာတွေမှာစောင့်ကြည့်ဖို့လိုပါမယ်။ဒီစစ်တွေနဲ့အိမ်မှာထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လုပ်ကိုလုပ်ရပါမယ်။စီကံတကြကိုလုပ်ရမယ်လို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။အခုအသေးသေးရှိတဲ့သူတွေကနှစ်ဦးဟာဗြိတိန်နိုင်ငံကပြန်လာသူတွေဖြစ်ပြီးကျန်တူကပါကစ္စတန်နိုင်ငံကပြန်လာတာပါ။သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့ဂွင်းဆက်တွေကိုဖော်ထုတ်ဖို့အာဏာပိုင်တွေကကြိုးပမ်းနေကြပါပြီ။အမေရိကန်မှာတော့ဒီရက်ပိုင်းတွင်အတွင်းမှာ COVID-19 ကြောင့်တိုက်ဆုံးသူဦးရေကျဆင်းလာပြီးနေ10ခုကျော်လောက်မှာရောဂါကူးစက်မှုလုံးအမြင့်ဆုံးရောက်နေပါပြီ။စနေနေ့မှာသမ္မတထရမ်ဒုတိယဆွေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမာပြည်နယ်ထောက်ဆောင်မြို့မှာဒီရက်အတွင်းပိုကူးစက်သူ259ရောက်ရှိပါတယ်။Johns Hopkins တက္ကသိုလ်စီးရင်တွေအရအမေရိကန်မှာ COVID-19 ကြောင့်တိတ်ဆုံးသူ1000အောက်မှရှိတာဟာ9ရက်ဆက်တိုက်ရှိနေပြီဖြစ်ပြီးတော့ဗုဒ္ဓဟူးနေ့ကတိတ်ဆုံးသူ840ရှိပါတယ်ရှင်တရုတ်နိုင်ငံဘီဂျင်းမြို့မှာကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်မှုတွေရှိတာကြောင့်တင်းကျပ်တဲ့တာမီကန်တက်ချက်တွေချမှတ်ထားခဲ့တဲ့အတွက်ဒီကနေ့အသေးကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်ဒီကိရေသတင်းပတ်အတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးထွေးလူနာ158ယောက်ရှိတယ်လို့ဒေဂျင်းမြို့အစိုးရပြောခွင့်ရကပြောပါတယ်ကူးစက်မှုအစ်စ်တွေကလက်ကားကုန်စင်းစည်းကြီးတစ်ခုနဲ့ဆက်ဆက်ပြီးတော့ကူးစက်ခဲ့တာပါအိန္ဒိယမှာဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ 12,281 ယောက်ရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ 36,000 ကျော်နဲ့တည်ဆုံးသူ 12,000 ကျော်ရှိနေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်နိုင်ငံနဲ့အဝန်အသွားလာတွေပြန်ပြီးသိဖို့ကိုတော့ဝန်ကြီးချုပ်နရင်ဒရာမိုဒီကညင်းဆန်လိုက်ပြီးရေရှည်မှာကူးစက်မှုအန္တရာယ်အနည်းဆုံးနဲ့အသွားအလာတွေကိုဖွင့်ထားဖို့စဉ်းစားရမှာဖြစ်ကြောင်းပြောပါတယ်တောင်ကိုရီးယားမှာတော့ကူးစက်မှုအသစ်59ယောက်နဲ့စုစုပေါင်း 12,000 ကျော်ကူးစက်ခံထားရပြီးတော့တည်ဆုံးသူ280ရှိပါတယ်တရုတ်မှာတကြောပြန်ကူးစက်မှုတွေဖြစ်နေတာကြောင့်ပြည်ပကနေဝင်ရောက်သူတွေကတဆင့်ထပ်ပြီးကူးစက်နိုင်တဲ့အနေအကိုသတိထားကြဖို့တောင်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်မြန်မာနိုင်ငံမှာဇွန်လ18ရက်နေ့အတွက်ဓာတ်ခွဲနမူနာ2096ခုကိုစစ်ဆေးခဲ့ရမှာ COVID-19 အတည်ပြုလူနာသစ်တဦးတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းထုတ်ပြန်ကြေညာခဲ့တဲ့အတွက်တည်ဆုံးသူ6ယောက်အပါအဝင်ကူးစက်သူစုစုပေါင်း263ယောက်ရှိပါတယ်ရှင်ဟိမဝန္တာတောင်တန်းဒေသနောက်ပိုင်းနယ်စပ်မှာနှစ်ဖက်သက်တွေအသက်တိတ်ဆုံးတဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့အတွက်တရုတ်အိန္ဒိယနှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်နိုင်ငံအနေနဲ့လက်မခံနိုင်တဲ့ချက်ကတောင်းဆိုမှုတွေမလုပ်ဖို့အိန္ဒိယကသတိပေးလိုက်ပါတယ်။အစောပိုင်းတုန်းကတရုတ်ကသူ့ရဲ့နေမြေပိုင်နဲ့ထိန်းသိမ်းဆောင်ရှောက်လိုတဲ့စိတ်ဓာတ်ကိုရှော့မတွက်ဖို့အိန္ဒိယကိုသတိပေးခဲ့တာပါ။ဒီလိုအသတိပေးချက်ဟာအခြေအနေကိုထင်းထင်းသိမ်းသိမ်းကင်တွယ်ရေးနှစ်နိုင်ငံသဘောတူညီထားတာနဲ့မကိုက်ညီဘူးလို့အိန္ဒိယပြည်ပရေးရာဝန်ကြီးပြောခွင့်ရအနူရက်ဆရီဗာစတဗာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့မှာပဲအိန္ဒိယနိုင်ငံအတွင်းတရုတ်ဆက်ကျင်ဆန္ဒပြသူတွေဟာတရုတ်သွင်းပုံတွေကိုဖျက်ဆီးပြပြီးဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဂျာတာပရီးနေ့မှာတော့အိန္ဒိယအသေးစားနဲ့အလက်စားလုပ်ငန်းအဖွဲ့ချုပ်ကတရုတ်သွင်းကုန်900ကိုသပိတ်မှောက်ဖို့ နှုတ်ဆော်ခဲ့ပါတယ်။အိန္ဒိယစစ်သားအယောက်20သေဆုံးခဲ့ရတာကိုမကျေနပ်တဲ့တရုတ်စစ်ကြီးဆန္ဒပြတူတွေကဂျာတာပရင်းနေမှာပဲအိန္ဒိယမြောက်ပိုင်းခမ်ဖူးမြို့မှာတရုတ်သမ္မတရှီချင်းပင်ရဲ့အလောင်းတင်ထားတဲ့ဆင်လိုမျိုးပုံစံတူပြုလုပ်ပြီးတေဆောင်မီရှုစာပနာပွဲပြုလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်။ကိုနီရဲ့ကိုဆုံခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးသွားခဲ့ကြရတဲ့တကဘာလုံကတစ်ခါတည်းအကြီးအတွဲရဲ့သုံးပုံနှစ်ပုံဟာမြန်မာအပါအဝင်နိုင်ငံ၅နိုင်ငံကဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်နှစ်ရက်အလိုဒီကနေ့မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR ကထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာအစီရင်ခံစာရဲ့မှာအဲ့ဒီလိုဖော်ပြထားတာပါ။ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဟာအိုးရင်ဆုံးခွာထွက်ပြေးရသူဒုက္ခသည်တွေဖြစ်တယ်လို့ပြောပါတယ်
။ This is by the way approximately 1% of the world population.
ဒုက္ခသည်အရေးအတွက်ဟာကမ္ဘာလူဦးရေတရားခိုင်နှုန်းဝန်းကျင်ဖြစ်ပြီးတော့ဒီလိုအရေးအတွက်မြင့်မားလာတာကို UNHCR အနေနဲ့တစ်ခါမှမတွေ့ဘူးပါဘူး။စုစုပေါင်းတန်း80မီလီယံရှိလို့ UNHCR ကစည်ရင်းစနစ်တကျတောက်ခိုင်တဲ့တက္ကန်အတွင်းမှာအမြင့်မားဆုံးဖြစ်ပြီးတော့အထူးစိုးရင်ပွဲရာအခြေအနေဖြစ်နေပါလေလို့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာ UNHCR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောသွားပါတယ်။2019ခုနှစ်ကဒီကဘာတော်ဥယျာဉ်ဆွန်ခွာထွက်ပြေးရသူပေါင်း 89.5 တန်းရှိရာကြောင့်2010ခုနှစ်ကအရေအတွက်42တန်းနဲ့နှိုင်းရှင်ရင်နှစ်ဆမြင့်တက်လာကြောင်း1990ပြည်နှစ်တွေကနေရပြန်နိုင်တဲ့ဒုက္ခသည်ဥယျာဉ်1.5တန်းရှိခဲ့ပေမယ့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာနေရပြန်နိုင်တဲ့ဒုက္ခသည်38,000ကျော်ပဲရှိကြောင်း UNHCR ကအစီရင်ခံထားပါတယ်ရှင်တော်တော်ရှင်များရှင်ကြာတာပရိနိညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလေးအပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကန်တာတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ဂျပန်ခြေဆိုင်ခီရင်ကုမ္ပဏီဟာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့အကျိုးသူလောက်ကိုင်းနေတဲ့လုပ်ငန်းကြီးရှင်းနာဖို့ဂျပန်နဲ့နိုင်ငံတကာလူအခွင့်အရေးဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ကျွန်တော်ကတော့အစောထပ်ပါအဖျော်အချိုကြီးထုတ်လုပ်နေတဲ့ခီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံတွေဖြတ်ချင်းအပြင်ကုမ္ပဏီကချမှတ်ထားတဲ့လူအခွင့်အရေးစံထားတွေနဲ့တရားမျှတမှုကိုလေးစားလိုက်နာမှုပြဖို့ Human Rights Watch လူအခွင့်အရေးစောင့်ကြည့်မှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာလူနည်းစုတိုင်းရင်းသားတွေအပေါ်လူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုအလှူငွေထည့်ဝင်တာတွေအပြင်စစ်တပ်နဲ့အကျိုးသူဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အချိန်ရောက်ပြီလို့လူအခွင့်အရေးအဖွဲ့ HRW ရဲ့အာရှရေးရာတောင်းအခမ်းPhil Robertson က VOA ကိုပြောပါတယ်
It's very clear that the business partners for Kirin are in fact controlled by the Burmese military
ဒါကတိတ်ကိုရှင်းပါတယ် Kirin အနေနဲ့အကျိုးသူလုပ်နေတဲ့လုပ်ငန်းကတကယ်တော့မြန်မာစစ်တပ်ကထိန်းချုပ်ထားတာပါမြန်မာစစ်တပ်ကိုပဲအကျိုးဖြစ်စေမှာပါပြီးတော့ Kirin ကနိုင်ငံတကာဂုဏ်သိက္ခာအတွက်လေးစားရဲ့အဖွဲ့ပါဒါကြောင့်စစ်တပ်နဲ့စီးပွားရေးလုပ်တာကိုရပ်တန့်ပါတယ်လို့သူကပြောခဲ့တာပါမြန်မာစစ်တပ်ဟာဖြစ်နိုင်ရရှိတဲ့လူမျိုးစုံတပ်ဖြတ်မှုတွေရခိုင်နဲ့ကချင်ပြည်နယ်မှာပြစ်မှုကျူးလွန်လာပြီးဒါရီနဲ့နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာကြောင့်နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နာရဲခီဝင်လို့စီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒီလိုမျိုးအကျိုးသူမလုပ်သင့်ဘူးလို့လည်းသူကပြောတာပါဒီတိုက်တွန်းချက်ကို Human Rights Now Human Rights Watch Japan Volunteer International Center နဲ့ရှာပလာနီယာစရဲလူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ဇွန်လ18ရက်မှာပူးတွဲသဘောထားထုတ်ပြန်ခဲ့တာပါခီဝင်ကုမ္ပဏီက2019အောက်တိုဘာမှာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီကိုအမေရိကန်ဒေါ်လာ3,000လှူဒါန်းခဲ့ပြီးအဲ့ဒီအချိန်ကရိုဟင်ဂျာတွေကိုချင်းလင်းပြုလင်မိုင်းကျူးလွန်တာတွေတင်းသားတွေပေါ်လူခွင့်ရေးချိုးဖောက်တာတွေအတင်းကျပ်နေရရှေ့ပြောင်းခိုင်းတာတွေရှိခဲ့တယ်လို့ထောက်ပြထားကြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာစိုးရကရောမြန်မာစစ်တပ်ကပါလက်မခံပါဘူးလူခွင့်ရေးအဖွဲ့ HRW ကခီဝင်ကုမ္ပဏီကိုမေလ22ရက်ကကနဦးစာပို့ထားပြီးခီဝင်ဘက်ကလည်းဇွန်လ12ရက်မှာအကြောင်းပြန်ကြားခဲ့ပါတယ်။အဲဒီစာထဲမှာတော့သူတို့ကုမ္ပဏီက2015ခုနှစ်မြန်မာပြည်မှာစရင်းနှီးမြှုပ်နှံတော့ကမြန်မာအစိုးရဟာဒီမိုကရေစီအရွေးကိုကူပြောင်းနေရရဲ့ NLD ကအစိုးရဖွင့်နိုင်တာရဲ့အမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာကိုစီးပွားရေးပိတ်ဆို့တာတွေဖိရှားလိုက်တာရဲ့ဒီအချက်တွေနဲ့ဥပိုင်ကုမ္ပဏီနဲ့လက်တွဲဖို့စောင့်ရဲခဲ့ရလို့တုံ့ပြန်ထားပါတယ်။ဒါပေမဲ့အခုလိုလူခွင့်ရေးအဖွဲ့တွေကတောင်းဆိုတဲ့အတိုင်းစစ်တပ်ပိုင်းဥပိုင်နဲ့လက်တွဲဖြုတ်ဖို့ဆိုရင်စုံလမ်းစုစည်းမှုတွေသူတို့ဘက်ကအများဆုံးလုပ်သွားမယ်လို့လည်းတုံ့ပြန်ထားပါတယ်။ကုမ္ပဏီဘက်ကစုံလမ်းမှုတွေလုပ်မယ်လို့ပြောလာရဲ့ပေါ်တရားလွှတ်တော်ရှိနေဦးကဲနတ်စ်ကတော့လူခွင့်ရေးချိုးဖောက်မှုတွေကအရင်ကတည်းကတောက်လျှောက်ရှိနေတယ်လို့ထောက်ပြထားပါတယ်။အ
ရင်ချုပ်ပြောရမယ်ဆိုရင်ကတော့ဒီအခုဒီခြေရင်ကလည်းတင်မှာစီစဉ်နေ ကျန်ဒီမှာတုံ့ပြန်နေတဲ့ပြဿနာပေါ့သူပြန်ရှိအောင်ဒီအနေနဲ့ဆွေးနွေးလက်ချက်မှာရှင်းရောသွားပါပြီဒါမှမဟုတ်မလုပ်တော့ပါဘူးဆိုပေမဲ့နိုင်ငံတကာဆန်လို့ရမှာနောက်ပိုင်းကျွန်တော် ICT မှာအစားလေလူခွေလေးချုပ်ပေါက်မှုနဲ့ပတ်သက်ပြီးတော့စစ်စစ်ခံရတဲ့ဥစ္စာရှိနေတာပဲဒီအဲ့တော့ဒါအခုကြောက်မှပဲတုံ့ပြန်မယ်ဥစ္စာဆိုပုံကြီးရတဲ့ဒါကိုယ်မနေနေပြောနေတာတော့ဒါတိတိအရမ်းနဲ့အခုကြောက်မှပဲစုံစမ်းစစ်ဆင်တဲ့ဥစ္စာတွေဆိုနေကြောမယ်တွေ့ပြီပေါ့နော်
တမတော်ဘက်ကတော့နေမီမငိမ့်ချတဲ့အချိန်တိုက်ပွဲကာလအတွင်းဒီလိုကောင်းတဲ့အောက်ကနေလူခွင့်ရချူပေါက်တဲ့ပုံစံဖြစ်ပွားလေးရှိရဲဆိုပြီးတုံ့ပြန်တာမျိုးရှိကြောင်းသူကထောက်ပြပါတယ်။2015တုန်းကဥပိုင်ရဲ့အကျိုးသူစားလုပ်ခဲ့ရဲ့ MBL ကုမ္ပဏီမှာခီဝင်က155ရာခိုင်နှုန်း2019မှာလုပ်တဲ့မန္တလေးဘရူဝရီကုမ္ပဏီမှာ57ရာခိုင်နှုန်းခီဝင်ဘက်ကရထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းပေါ်ဆွဆွဲပစ်တင်တဲ့အစိုးရရန်ကုန်တိုင်းလွှတ်တော်မှာရှုံးနေသွားတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကိုကိုကျုံမြို့နယ်မဲဆန္ဒနယ်အမှတ်၁တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်အရင်အစိုးရလက်ထက်ကရန်ကုန်တိုင်းနယ်စပ်ရေးရာဝန်ကြီးဟောင်းဦးတင်ဝင်းကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်32ဦးကဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ် COVID-19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတော်အဆင့်ဗဟိုချမှတ်ထားတဲ့ညွှန်ကြားချက်တွေကိုမလိုက်နာမှုအပါအဝင်ဆွဆွဲပြစ်တင်မှု9ချက်ကိုလက်မှတ်ထိုးပြီးပြီးခဲ့တဲ့ဇွန်လ5ရက်နေ့ကလွှတ်တော်ဥက္ကဋ္ဌထံတင်ပြခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်ကိုဒီကနေ့မှာတော့လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ
။ကိုယ်လည်းစွစုပေါင်းဥယျာဉ်၃ပုံ၄ပုံကထောက်ခံခြင်းမရှိသည့်အတွက်ဒီတောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေပုံမှ163ပုံမှကွဲ9ပုံမှကွဲငယ်300ဆွဆွဲပြစ်တင်မှုတီမမှန်ကန်ကြောင်းကျင်ညာပါတယ
်မဲခွဲဆုံးဖြတ်ရမှာရရှိလာတဲ့မဲအရေးအတွက်အရာအဆိုးရှုံးနေကြောင်းသွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကအခုလိုကျင်ညာသွားခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ်ဆွဆွဲပြစ်တင်မှုတင်ပြခဲ့တဲ့အပေါ်မှာလွှတ်တော်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ခဲ့တယ်လို့သွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကလွှတ်တော်မှာပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးရမှာဆွဆွဲပစ်တင်ချက်ခုနှစ်ချက်အပေါ်ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဘက်ကပြန်လည်ဖြေရှင်းခဲ့တဲ့အချက်တွေကိုလည်းလွှတ်တော်မှဥက္ကဋ္ဌကဖတ်ကြားခဲ့ပါတယ်။ပြီးခဲ့တဲ့လမေ24ရက်နေ့မနက်ကရန်ကုန်ဘူတထောင်စိတ်ကမ်းမှာရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးရှင်ဥပကုတ်မထေမြတ်ဖောင်းတော်ရေချပူဇော်ပွဲလုပ်ခဲ့တဲ့အပေါ်လူစုလူဝေးဖြစ်ခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းဝင်ကြီးချုပ်အပေါ်မှာဝေဖန်မှုတွေရှိခဲ့တာပါ။ကိုယ်တိုင်ထုတ်ထားတဲ့အမိန့်အာဏာကိုကိုယ်တိုင်မလိုက်နာဘူးဆိုတဲ့ဝေဖန်မှုတွေညှင့်တက်ခဲ့ပါတယ်။ဒီအတွက်အာဏာရပါတီဘက်ကပါဝင်းကြီးချုပ်ကိုခေါ်ယူတတိပေးခဲ့ရပါတယ်။ဒီလိုလူစုလူဝေးဖြစ်ပေါ်ခဲ့တာမို့အစိုးရဘက်ကထုတ်ပြန်ထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအရေးယူဖို့တောင်းဆိုတာတွေရဲစခန်းတွေမှာဝင်းကြီးချုပ်ကိုအမှုဖွင့်ဖို့လှုပ်ဆောင်တာတွေအထူးရှိခဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်တာတွေဖြစ်ပေါ်အပြီးရန်ကုန်တိုင်းလွှတ်တော်ဘက်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အချုပ်ကအခုလိုဆွဆွဲပြစ်တင်တဲ့အဆိုတင်သွင်းလာခဲ့တာဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကတော့တိုင်ကြားချက်ပြီးမှလိုအပ်ချက်တွေရှိခဲ့သလိုဥပဒေနဲ့ညှိစွန်းစေတဲ့ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တချို့ကိုတင်ပြဖို့လိုအပ်ခဲ့တာကြောင့်အဆိုကမအောင်မြင်ဘူးလို့လည်းသူကဆိုပါတယ
်။ဥပဒေကအခုဥပဒေနဲ့အညီပနာမဖွဲ့တယ်ပေါ့ပနာမဖွဲ့တဲ့ထဲမှာလည်းဥပဒေကဘယ်လိုမီတုပင်ဆိုတဲ့ကမူသူကဥက္ကဋ္ဌအနေနဲ့ကပါတီစုံကိုယ်တိုင်ကိုဖွဲ့တင်တာပေါ့ဆိုတော့တပါတီတွေကပဲအဲစစ်စေးရဲ့အဖွဲ့မှာထည့်လိုက်တယ်ထည့်ပြီးစစ်တယ်ဒီပါတီကဝင်းကျုပ်ကိုပဲစစ်တဲ့ဟာမျိုးကြတော့ဒါမဖြစ်တင်ဘူးပေါ့မဲရလက်ပေါ့မဲရလက်ကမဲရီဟာကိုကန့်ကွက်လည်းမပြီးထောက်ခံလည်းမပြီးကြားလည်းမနေပဲနဲ့မဲမပြီးတဲ့သူကြီးအဲ့ဒီဒီပါတီကလည်းရှိတယ်ဒါလေးကဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့ဒါဟိုမဲပေးတဲ့စက်ကလုတ်ကောင်ကပဲချိုးနေနေရလားအားမို့တင်းနေလားမဲပေးမှမဲမပေးဝဲထားတာလားသူမကျင်တတ်လို့အဲ့ဒါလေးကတော့နေရလေးရှိတာတော့ပေါ့
ဝင်းကြီးချုပ်ကိုဆွဆွဲပြစ်တင်မှုကိုစုံစမ်းစစ်ဆေးရတဲ့အဖွဲ့ရဲ့ပါဝင်ခဲ့သူရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဦးရအောင်ကတော့မခိုင်မလုံဆွဆွဲချက်တွေနဲ့ဆွဆွဲခဲ့တဲ့အပေါ်အလွန်ပဲစိတ်ပြက်ရတယ်လို့ပြန်လည်တုံ့ပြန်ပြောဆိုသွားခဲ့ပါတယ
်သူတို့ဆွဆွဲချက်တွေကမီးမယာတွေနဲ့ဟိုမဟုတ်တဲ့ဆွဆွဲချက်တွေနဲ့ဆွဆွဲပြစ်တင်တဲ့အခါရှုံးမှကျင်းနေတယ်ရှုံးမှကျင်းနေတယ်ဒီလိုမျိုးဆွဆွဲပြစ်တင်ချက်တွေနဲ့နောက်ဆုံးကျွန်တော်တို့မဟုတ်ဘူးတဲ့တခြားလူတွေလာပြီးစိတ်ရင်လဲဒီလိုပဲအဖြစ်ဖြစ်ပါလိမ့်မယ်နောက်တစ်ချက်ကတို့တွေဖွဲ့စည်းပုံအခြေခံဥပဒေပုံမှာ263ကိုတည်တည်ချာချာဖတ်တော့မရဘူးပ
ြဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့ဂျွန်6ရက်နေ့ကလွှတ်တော်ဒုဥက္ကဋ္ဌဦးဆောင်ပြီးရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်3ဦးနဲ့ တိုင်းအစိုးရအရာရှိတဦးစုစုပေါင်း၅ဦးလိုနဲ့ဖွဲ့စည်းတာစုံစမ်းစစ်ဆေးခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာစစ်တပ်တို့ရက်ဆက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံဒုက္ခသည်တွေလုံခြုံရေးစိုးရိမ်နေရတဲ့ကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကိုခိုင်မြို့နယ်နောင်ဖန်းကျေးရွာနီးမှာ KIU တပ်ဖွဲ့နဲ့မြန်မာစစ်သားတို့ကြားဇွန်လ16ရက်နေ့ကနေဒီမနက်ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတယ်လို့ကာလိုင်းစွတ်အောင်စစ်ဆောင်စခန်းကော်မတီအကြံပေးဆီယန်အောင်လက်ကပြောပါတယ
်ကိုခိုင်မြို့နယ်နမဟိုးကျေးရွာနားမှာပေါ့နော်ဒီတော့ထဲမှာဖြစ်တယ်ပါအဲမြန်မာစစ်သားနဲ့ပြည်ကြီးရေးနေမှာ16ရက်နေ့ညနေဖြစ်တယ်ပြီးရင်မနေ့က18ရက်နေ့မနေ့ပါပြန်ဖြစ်တယ်ပြီးရင်ဒီမနေ့အခုစသပဲပြန်ဖြစ်တယ်ပေါ့
ကိုခိုင်မြို့နယ်မှာဒေတာတွင်းခြေပြုတ်နေတဲ့ KIU ဖွဲ့နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားကြောင်း KIU ပြောခွင့်ရဒုပ္ပမူကြီးနော်ဘူးကပြောပါတယ်
။ကိုခိုင်ဒီဘက်မှာဒီကျွန်တော်တို့ကေဟောဒီမြန်မာတပ်မတော်တွေတိုက်ပွဲဖြစ်တာဒီဖြစ်စဉ်တွေရှိပါလား။တပ်မတော်ဘက်ကလည်းစစ်လုပ်ရှားလာလို့ကျွန်တော်တို့ရင်ဆိုင်တိုက်ပွဲဖြစ်ပါလား။16ရက်နေ့မှာဖြစ်တာ။မနေ့ကဖြစ်တာကတော့မနေ့30လောက်ပဲဖြစ်ပါလား။ဖြစ်တဲ့ရင်ဆိုင်တာပေါ့။ကျွန်တော်တို့ကလည်းစစ်ကြောလို့ပြောရမှာပေါ့ကျွန်တော်များသူးထားတယ်လို့ကျွန်တော်တို့အဆုံးသမ်းသိရှိရပါတယ်ဆိုတော့ဆက်ပြီးတော့မှလည်းဒီတပ်ဖွဲ့ကပြင်းထန်ရှိရှိတယ်လို့ကျွန်တော်ပြောလို့ရှိဖြစ်ပါတယ
်ဒီမနေ့တိုက်ပွဲဖြစ်ပွားပြီးနောက်မှာကာလိုင်းစုအောင်ဒုက္ခတဲ့စကမ်းမှာစစ်ပြေးဒုက္ခတဲ့ဖြစ်နေဆိုင်နေရသူကြေးဝါက၅ဦးကိုတပ်မတော်ဘက်ကဖမ်းဆီးသွားခဲ့တယ်လို့တောင်ရစဘာသွားရောက်စိုက်ကျူးသူရှိတယ်လို့ဟင်းတီဟင်းရွက်ရှာဖွေနေသူတွေရှိနေတာကြောင့်သူတို့တို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့စစ်ဆောင်စခန်းကော်မတီအကြံပေးဆရာနောင်လတ်ကပြောပါတယ
်ဒီနေ့အန်သွားတော့လမ်းကျက်ခေါ်ဆောင်သွားတယ်တတိယတရဆန်၅ရောက်လို့တော့ဒီကင်းကားနေရတယ်အဲတပ်မတော်ကနေခေါ်သွားတာကျွန်တော်တို့အခုလည်းရဲ့ဆန်ကန်းနေဖြစ်တဲ့တောင်ပေါ်ဖက်မှာဒီဟင်းတီဟင်းရွက်တွေခူးစားဖို့အတွက်ပေါ့နော်ဒီကျွာအဆောင်နေမှာ၅ရောက်တော့ဖမ်းစားလို့ရှိတယ်အဒီကျွာတော့ဒီဒီတောင်ရပါလေနည်းနည်းပါတော့လို့လို့ရှိတယ်အဲဒီဘက်ရှိနေပြီဆိုရင်အင်မီတိုဒေါ်လာနဲ့ဒီမှာစစ်ခွန်ကြီးဒီမီတင်ကောင်နဲ့ဖန်စီခေါ်ဆောင်သွားမှာတော့နှိစက်မှာတော့အင်မီတို့သိနေရတော့ပေါ့
ကိုခိုင်မြို့နယ်ကာလိုင်းစိုးအောင်စစ်ပြေးဒုက္ခတဲ့စခန်းမှာလူကြီးတထောင်ကျော်ရှိနေပြီး2022ခုနှစ်သုံးက KIU နဲ့မြန်မာစစ်တပ်တို့ကြောပြန်တိုက်ပွဲဖြစ်ပွားတော့ကနောင်ဖန်းရွာ၊နန့်ဖူးရွာ၊နန့်ပါမုံရွာ၊မန်လီရွာ၊မန်နန်းတုံခန်းစတဲ့ရွာ20ကျော်ကထွက်ပြေးသိမ်းရှောင်လာတဲ့သူတွေဖြစ်ကြပါတယ်ဒီစစ်ပြေးဒုက္ခသည်တွေအတွက် WFP ကမ္ဘာစန္ဒရိတ်ကာအစီအစဉ်မြစ်တာဖောင်ဒေးရှင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသားရေးဝန်ကြီးဌာနတို့ကနေဖိတ်ခါကူညီထောက်ပံ့ပေးထားပါတယ်ကိုခိုင်မြင့်နယ်တွင် KIU နဲ့တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းလုံးကိုဆက်သွယ်ရမှာအခုလိုပြောပါတယ်
ကိုခိုင်ဘက်တော့ကျွန်တော်လည်းမသိဘူးမင်းကတော့လို့ကောက်သေးတာမိုင်းလုံးဘက်မှာတော့ DNL နဲ့ညနေပိုင်း5နာရီလောက်ပါမင်းတော့ဖြစ်တယ်မဖြစ်ကြတာရှိတယ်အဲထိခိုက်ဒဏ်ရာရှိမှုတော့မရှိပါဘူး
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့တန်းပလောင်ဖွဲ့ TNL ၊ကိုကတ်သက်ဖွဲ့ MNDA တို့ကတဖက်သားပြည်ရကြောင်းအသီးသီးကြီးညာထားပေမဲ့တိုက်ပွဲတွေကတော့ရှိနေစေဖြစ်ပါတယ်။ပနမပြည်ရလက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတမတော်သူနဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလားတယ်လို့မြောက်ပိုင်းမဟာမိတ်ဖွဲ့ကဒီလဆန်းမှာပြောဆိုမှုတွေရှိခဲ့ပေမဲ့တမတော်ဘက်ကတော့တဆုံတရာတုတ်ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
1962ခုနှစ်ကစခဲ့တဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ចောင်းသားတွေအနေနဲ့ဒီလာမဲ့ရွှေကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့ပြည်သူ့ပါတီကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးနဲ့ကျွန်မအင်တနာထွန်းကဆက်သွယ်မေးမြန်းထားပါတယ်။
ကျွန်တော်၁၆ရက်နေ့ကပြည်သူ့ပါတီကနေနိုင်ငံရေးမျိုးဆက်အတီးတီးတို့ပန်ကြားလွှာဆိုပြီးတော့ထုတ်ပြန်ချက်တစ်ခုထုတ်တယ်ပေါ့နော်ဒီထုတ်ပြန်ချက်ထဲမှာ၆၂ခုနှစ်ကနေ၂၀၀၉ခုနှစ်အထိကျောင်းသားလူရွယ်မျိုးဆက်တွေကိုဒီ၂၀၂၀ရွေးချက်လေးပြောပြပေးပါဒီကြီးညာချက်ကတော့နိုင်ငံရေးမျိုးဆက်အတီးတီးကိုပန်ကြားတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ် 7 ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်
7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ်7ဇူလိုင်1920ခုပိုင်းကြတာဒါကြောင့်လဲဆိုတော့က
张家他的家庭路在亚保温间老一个股看盘他的走到那边过被嘎拉到电脑就是永远分裂过的三年他也拉路不是对于啊开开始拉了的叫母路估计把你妈妈想比较美丽呢估计来可以看一群女朋友的家长是吧的还有老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老姐老သူတို့ရဲ့သဘောထားမှတ်ချက်တွေနဲ့တကွအကူရရာသူမိသားစုမှုအတွေ့အကြုံတမိုင်းကြောင်းအဲ့ဒါတွေကိုကျွန်တော်တို့ဗဟုကိုပို့ပြီးဖို့အတွက်ကိုဒါကျွန်တော်တို့ညွှန်ကြားချက်ထုတ်ထားပါတယ်အဲ့တော့ဒီခုချင်းစီကိုလည်းကျွန်တော်ဒါဖိစစ်နေတော့မရှိပါသေးဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်ပြီးတော့ဘယ်လိုမူဝါဒတွေနဲ့ရှင်ပြိုင်မလဲထိတ်တိတ်တွေ့မလားဒါမှမဟုတ်ရှောင်ပြီးတော့ရှင်ပြိုင်ပါလားရှင
်ဟိုကျွန်တော်တို့ကတကယ်တကယ်ကျွန်တော်တို့ယုံကြည်ချက်ဥတည်ချက်တူသက်သူတွေနဲ့နှိမ့်နိုင်ဆောင်ရွက်ခြင်းနဲ့ဆန္ဒကတော့ကျွန်တော်တို့တက်တာရှိပါတယ်အဲ့တော့တို့တော့ဟိုမဟာမိတ်ဆောင်ရွက်မှုပူပေါင်းဆောင်ရွက်မှုဆိုတာကနှစ်ဖက်စလုံးမှာအဲ့ဒီစိတ်ဆန္ဒရှိပြီးတော့ပူပေါင်းဆောင်ရွက်မှလုပ်လို့ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကတော့အခုလောလောဆယ်မှာတော့တိုင်းရင်းသားနိုင်ငံရေးပါတီများနဲ့တိုင်းရင်းသားဒေသတွေမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေကိုတော့ကိုဗစ်ကာလမတိုင်ခင်တည်းကပို့ကိုရွေးချယ်ပြုမှုရောပါတီချင်းဆက်ဆံမှုတွေရောကျွန်တော်တို့ရှိထားတာတွေကိုအခုပြန်ပြီးတော့ဒါတွေကိုဆက်ဆက်ဆောင်ရွက်နေပါတယ
်။ဟုတ်ကဲ့88မျိုးဆက်ကျောင်းသားတွေအပါအဝင်ကျောင်းသားမျိုးဆက်တွေအားလုံးကိုရွေးကောက်ပွဲဝင်ပြိုင်ဖို့တိုက်တွန်းထားရပါတော့။အဲ့တော့တစ်ဖက်မှာလည်းကြံ့ခိုင်ရင်းနဲ့ပြင်ရမယ့်နေရာတွေရှိရဲဆိုတော့ energy နဲ့ထိတ်တိတ်တွေ့ရင်မဲကွဲသွားမှာကိုမစိုးရင်ဘူးလားရှင်
။ဟိုကျွန်တော်တို့ကမဲမကွဲသေးခြင်းဘူး။ဒါကြောင့်မလို့လေဟိုပြောကြဆိုဆိုရင်ဒါ32နှစ်ကာလတစ်လျှောက်လုံးမှာကျွန်တော်တို့88ကျောင်းသားကောင်းဆောင်တော်တော်များများဟာဟိုကျောင်းသားတမကပုံစံအရက်ဖက်အခွင့်အရေးပုံစံတွေနဲ့ပဲနေကြတာများတယ်။အဲ့တော့တကယ်တကယ်ကမဲမကွဲအောင်ကခုဒီမိုကရေစီအင်အားစုအချင်းချင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တာပေါ့ဆိုတော့အဲ့လိုမဟုတ်ဘဲနဲ့မဲကွဲမှာဆိုလို့မဲမကွဲအောင်ဂျန်တဲ့လူတွေကပါတီမထောင်နဲ့ဂျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဂျန်တဲ့ပါတီတွေကိုမဲမထင်းနဲ့ဆိုတာမျိုးကမဲမကွဲအောင်လုပ်တဲ့ဟိုတရားမျှတတဲ့နီလန်လို့တော့ကျွန်တော်မယူဆဘူးတကယ်ကမဲမကွဲအောင်ကပါတီပါတိုက်တဲ့လူတွေဘယ်ပါတီမှာပဲရောက်နေနေအဲ့တော့ဒီလူတွေအားလုံးတကယ်ကိုစုစုစည်းစည်းနဲ့တက်တော်တွေရောက်လာဖို့အတွက်ကိုညီနိုင်ဆောင်ရတာမျိုးလုပ်တဲ့အထူးသဖြင့်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခမ်းအနားကိုကျွန်တော်တို့အလေးနဲ့ထားဖို့တံပိုးထားဖို့လိုတယ်လို့ခင်လို့မြင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်မဲမကွဲအောင်ဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်တရုတ်နိုင်ငံသားပိုင်အွန်လိုင်းလောင်းကစားဟိုတယ်ကိုထိုင်းရနာပိုင်တွေကဝင်ရောက်စီးနှင်ရမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသား200နီးပါးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မြို့အင်ထရာခီရီလန်က F4 မီရှိတဲ့၄ရက်အဆောက်အဦဟိုတယ်ကိုဇွန်လ18ရက်နေ့ညနေကမှုကင်းနေနေအထူးတပ်ဖွဲ့အမှတ်6ရဲတပ်ဖွဲ့နဲ့စစ်တပ်အပါအဝင်အင်အား50လောက်နဲ့ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဟိုတယ်တွင်းမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသားလောင်းကစားဝန်ထမ်း185ယောက်နဲ့အတူကွန်ပျူတာအလုံးတရာဗန်ဆောက်အုပ်တွေပါတပ်တွေဖြစ်ဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးနေနေတပ်ဖွဲ့မှုကတော့အခုလိုပြောသွားပါတယ
်။ပိုင်းဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်ဖက်
ลูกเรียนจังจ้าเจียเตรียมมือออนไลน์ลองกระซ่าลงงานดีกว่าไล่หลังชิ้นนี้ดีกว่าออนไลน์ลองกระซ่าลงงานดีกันดีจ้าล่ะเรื่องวิริโกวิจิตรยาเขาว่าทำไปในดูดีที่ลงงานก็นั่นไม่แค่ไปทำเลยท่านนั่งงานเราดีกว่าเลยสั่งเลยยิ่งจะมาพิจารณาสูบีไทยบ้านเนี่ยเจ้าสุดตัวละวะลองกระซ่าเขาจะเป็นสิ่งที่นั่งงานเราเราทับยืนลุ่มยาวตัวจังไทยบริเนี่ยมาพบยานีว่าเลยกูเป็นนายจีนใจเขาก็จะยิ่งบอกกันละมาท่านยามาเนี่ยจะไปทำจี ท่านยามาเนี่ยจะไม่สามารถดูมาเดียวนั่งงานได้ไปลองใจอยู่นี่อันนี้เปล่าลายอ่ะเชื่อใจคนในลาลาโก้ในนี้การลุลุ่ยก็ตอนนี้เป็นแต่งจ้ามือเลยจ้าอ่ะคุณลุงอยู่อ่ะทุกโมงเย็นในนี้จะพอดีก็พอทุกพันสิ่งก็ได้บ้างไม่สามารถจะพักกันยามานั่งงานกินยี่ปีเนี่ยมีอะไรอันนั้นไปนี่ก็เลยมีอะไรขยันด้วยอ่ะลองใจอยู่นี่ก็ชิลล์พันสิ่งนี้ได้จ้าเลยลองใจอยู่ไปเชื่อนี่ฮะ
ท่านแต่กันหมดเจ้าช่วยเชื่อใจหลานเลยลูกเลยท่านตัวนี้มาพบยานีว่าเลยกินยี่ปีเนี่ยมีอะไรขยันโอ้ช่วยยืมอุติจางอ่ะรอที่ไปมาลองก็จะลงงานดีกว่าจะได้ยืมมือเลยลูกนี่เลยลูกเลยคุณลูกเจ้าตัวไปเลยโอ้ไลน์เนี่ยสักกะโอ้มาเลยยืมเนี่ยทำไมเราก็เออเดี๋ยวเราสิบกว่ามาแต่กูไม่ได้ลงมาอ่ะเราไม่ได้ขัดสิเลยนะครับปีเกเรก็ลาเต็มมาแล้วเดี๋ยวเราไม่เอาเลยมาแต่ยังไม่มาวะที่ออนไลน์ยืมสักกะปีเกเรก็เดี๋ยวเราเ နဲ့ပတ်တိုင်တော့ငါးသိန်းတက်ကြမှုလည်းဖြစ်တော့နေ့ကမနေ့ကဆိုငါးသိန်းနှစ်ခုရှိတယ်လောင်းကစားရုံခေါ်တာပေါ့အဲဒါဒီတော့တော့ကြောင့်တော့ဒီလိုရှိနေတော့
အခုဆိုရင်လောင်းကစားရုံကိုသွားကြရမလို့ပဲဖုန်းတစ်လုံးရှိမယ်ဆိုရင်ကစားနိုင်တဲ့ online game လောင်းကစားမျိုးစုံကိုထိုင်းနဲ့မြန်မာလူငယ်တွေသာမကစီးပွားရေးသမားတွေပါအများအပြားကစားလာကြတာပါလူငယ်တွေကြားထဲမှာလည်းပျက်စီးမှုတွေဖြစ်လာပြီးလောင်းကစားမှုကြောင့်ဘဝပြတ်သွားတဲ့သူတွေရှိတယ်လို့ယာစွဲမှုတွေလည်းနေဆက်မှာများများလာနေတာပါထိုင်းဆိုရကတော့ online game တရားမဝင်ကစားနေသူတွေကစားဖို့ကြောညာပေးနေသူတွေလောင်းကစားရုံဖွင့်လုပ်တဲ့လုပ်ငန်းတွေကိုဥပဒေအရတားမြစ်ထားပြီးဖက်စီအေးအေးမှုတွေဇက်တိုက်ပြုလုပ်နေပါတယ်။ဂျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။လောရဲ့တရေကောင်းကဖေးပါ။ငြေရန်လို့ရှာချမှာသူ။ဘဝတတနာအယုံဆုံးသေးမြင်သူ။ခရီးတယောက်တိုင်းအကြည့်ကင်းနေတဲ့နော်
မင်္ဂလာပါရှင်။ဒါမဲ့ဒီနေ့ရည်နေဇွန်လ27ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မြစ်တာတရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သတင်းရှင်တွေလည်းဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမြစ်တာတေးလက်ဆောင်ပါခြင်းနဲ့ကြောစင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်၊ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Bambish News ဆိုတာမှာ send message ဆိုတဲ့နေရာကနေစာရေးနိုင်တယ်လို့ email လိုက်စာ bambish@voenews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ကင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးကြလွတ်လပ်တဲ့အခွင့်တူးကံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါတယ်ခင်ဗျာ
။စစ်တပ်ကိုတီးကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင်တထောက်အကူပြုတဲ့စီးပွားရေးနယ်ပယ်၅ခုကိုလုံးရဲ့အဟုတ်လာထုတ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာပေါ်ပြပါတယ်။ဒီထဲမှာမြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်တင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း၁၀၅ခုရှိတယ်လို့ပေါ်ပြပါတယ်။ Crony Company တွင်လည်းနီးကပ်စွာဆက်သွယ်ထားပါတယ်။ရခိုင်စစ်စင်ရေးမှာ Crony Company 55ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ2တန်းကျော်ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ2တန်းခွဲလှူဒါန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ1တန်းခွဲလှူဒါန်းပါတယ်။
2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末、2018年末 14 ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံသားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒိုင်းသားလက်နက်ကိုင်နဲ့ပူးပေါင်းပြီးတယံဇာတထုတ်ယူနေတဲ့နိုင်ငံသားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHN နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHN နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ပါတယ်။ MEHN မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019 February 1ရက်နေ့တို့ Financial Times ပြည်စာမှာ Michael P. ကဖော်ပြပါတယ်။2015-16မှာ MEH ဟာဒေါ်လာ85သန်းအများအဆုံးရရှိပြီးဒီထက်ကသုံးပုံတစ်ပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်။ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်။2014မှာကျောက်ဆိုင်ဒေါ်လာသန်း3,000ဘုံရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာပေါ်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုံစည်းဝါးရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငင်းစားဗိုလ်ချုပ်မှုကြီးဗိုလ်ချုပ်ကြီးဗိုလ်ချုပ်နဲ့ဘုံဦးကြီးတွေပိုင်တဲ့စည်းဝါးရေးလုပ်ငန်းအများပြားရှိနေပါတယ်။အထူးသဖြင့်ကြောင်မြတ်မှောင်ကိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုံစည်းဝါးရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ရဲ့ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံသားအရာရန်တူကတော့တီးကြကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးကြတီထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီသဘောမျိုးဖြစ်နေပြီးခရုံးဝဲစွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါလေ။စစ်ကောင်းတောင်ပိုင်းကသာအစီရင်ခံဖို့လိုပါလေ။ရွေးကောက်ပွဲအစိုးရကပြည်ပြင်ပြောင်းလဲလှုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးတစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါလေ။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါလေ။စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့ Michael P. ရဲ့ဆောင်းပါးမှာဖော်ပြပါတယ်။ MEH ကစစ်ဘုတ်တွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလေးရှိတယ်လို့ဆိုပါတယ်။ Vietnam ကာကွယ်ရေးဝန်ကြီးဌာနပိုင် Vietnam နဲ့ပူးပေါင်းကြည့်တီထောင်တဲ့ MyTel Telecom ဟာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒါလို့စစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါသေး။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်တိတ်ဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်တိတ်ဆုံးရသူတွေထဲကွင်းပြင်မြေချောင်းတွေအပြင်လမ်းပေါ်နဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးရန်ရဲ့ဆရာကျွမ်းကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးကြိုးပြစ်ခံကြရပြီးဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ဘေးရန်ရဲ့စီမံခန့်ခွဲမှုဌာနကညွှန်မှုတော့ဖြူလက်လက်ထုံခင်ဗျာဒ ကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြိုးကြောင့်ဒီနှစ်မိုးဥမှာသေဆုံးမှုများတဲ့အကြောင်းပြည်ကြတဲ့ဘက်ကပြောရမှာအဓိကသေဆုံးရတဲ့ဝန်ဆာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြည်တွေမှာလုပ်ရတဲ့လေသမားတွေနဲ့နောက်မြချောင်းတွေမှာနဲ့ဆောက်ရည်တွေမှာလုပ်ရသူမျိုးတွေအတွက်ဘလို့အကာအကွယ်တင်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆရာမကြီးနောက်အဖြစ်များတာဖြစ်တဲ့ဒီလက်မအပေါ်နဲ့အိမ်တွင်းနဲ့အိမ်ပြင်မှာဘလို့အကာအကွယ်တင်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆံမကြီးဒီတထောင်နာမိုးခိုးနောက်စပိန်တွင်းချက်ခဲ့ရတာမျိုးတွေအတွက်ဘလို့စကြံပေးခြင်းလဲ
အဲ့လိုမိုးခိုးတဲ့သူတွေနောက်တော့ဖြစ်တော့တူတူကိုကိုပေါ့နော်ကျမတို့လည်းတူဥပမာဒီမိုးရေထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်ပြက်စီးတွေလည်းနေတယ်မိုးတွေဖြစ်ချုံနေတော့လဲဒါပဲဖြစ်နီးစက်ရအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးပြီးမှာပါရတော့ပြင်းတော့လေဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်။ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနီးတက်နေသလားပေါ့နော်။ကိုကကြည့်တင်နေပေါ့။နောက်ကစပိန်တွန်းတဲ့သူတွေဆိုရင်ဒါပဲတန်ထဲနဲ့ထိခတ်နေရဆိုဒီစပိန်တွန်းလာတယ်စပိန်စီးလာတယ်ဆိုင်ကစီးလာတယ်ဆိုရင်တော့မှအမြန်ဆုံးပေါ့နော်။ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်။အဲ့လိုလေးမှနေနေတယ်။ဒီခိုးလုံတဲ့ခါမှလည်းအဲ့လိုခုနကလို့ဆိုဟိုဆရက်ဒီမှာခိုးလုံတဲ့သူတွေကမာယုံမှာဝင်ပြီးခိုးတယ်ပေါ့နော်ဒီလိုမျိုးလဲမူချိုးပြတဲ့ဖြစ်စဉ်လေးတွေရှိပါတယ်ဟိုမခိုးမဖြစ်တော့ခိုးရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီတန်တဲ့ပစ္စည်းတွေပြက်စစ်စီးနိုင်တဲ့ရှိသေးတဲ့ဝေးတဲ့နေရာအဆောက်ရဲ့အလယ်လေးမှာတတ်နိုင်ရင်ပေါ့နော်အဲ့လိုမျိုးလေးတွေမှာခိုးများပေါ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီလမ်းမပေါ်မှာအတွက
်တချို့ဆိုလို့ရှိရင်ဒါနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီခိုးလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှတတိုင်းလေးအနာတော့ပေါ့နော်ဒီတဆူချိုးတွေအနာပေါ့နော်တဆူချိုးတချို့ဆိုရင်ခြံစည်းကိုတဆူချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနာတွေဆိုရင်တော့မှမနေတဲ့ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသွင်းအင်တာနက်သွင်းဖြစ်ရတဲ့သူတွေအတွက်တော့ဘယ်လိုကြံပေးခြင်းလဲ
လည်းပါလေချင်းတတူပစ္စည်းချင်းချင်းနဲ့တန်ခါနဲ့ဆက်ဆက်တယ်။မြောက်ဆက်စီးပေါ့နော်။ဆက်စီးနဲ့ဆက်ဆက်တဲ့အခါကျတော့တချို့ကလည်းဟိုဖုံးတုံးလို့ဖြစ်တာမဟုတ်ဘူး။ဘာညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်။ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်။ဒါပေမဲ့တကယ်မြေပြင်လက်တွေ့မှာကြတော့လည်းအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူကျူးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်။အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်။ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့ဒီအဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတည်ဆုံသွားတဲ့ဖြစ်စဉ်တွေလည်းတကယ်လည်းရှိခဲ့တာပါ။အိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။အဲ့တော့ဒါပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အနေရဲ့အတွက်ဆိုရင်ကတော့ဒီအရင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်။အဲ့လို့ဆိုမိုးရမ်းထစ်ချုံနေမယ်မိုးချိုးကိုဆက်စီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်ပုံယူတော့မတုံးတင်ပါဘူးတတ်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်ပုံပါသွားတော့မှပိတ်ထားတင်တယ
်ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်ဒီတစက်မိတ်မှာရေခံတဲ့သူရေချိုးတဲ့သူလည်းရှိရတယ်မဆင်ပါသူတို့အတွက်ရော
အဲ့လိုမျိုးတစက်မိတ်အောက်မှာပေါ့နော်ရေချိုးလို့မိုးချိုးတဲ့ဖြစ်စဉ်လည်းဟိုးရင်ကရှိခဲ့ပြီးတဲ့ဆုံးခဲ့တဲ့၄-၅ချက်နဲ့ပေါ့နော်အခုဒီတလောမှာကြတော့ဒီတစ်စိတ်မှာမိုးရခံတဲ့အချိန်မှာဒီမိုးချိုးဖြစ်တဲ့ဖြစ်စဉ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်ပြီးလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနေ့ချူတွေ့မှုလေးတန်တဲ့ပစ္စည်းတွေဥပဒေကံသိနေတာများစားပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်နောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေလေအဲ့လိုမျိုးဖြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်။အိမ်ထဲမှာကိုကနေပြီဆိုရင်လည်းတတ်နိုင်ရင်တော့ဒီကရင်ပေါက်တွေနာတကားပေါက်တွေနာမနေနဲ့ပေါ့။နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါလေဖြစ်နေလေဆိုရင်တော့မှလိုက်ကတတာမျိုးဟိုဆက်စုကတာမျိုးပေါ့နော်အဲ့လိုမျိုးလည်းလောက်ထားခြင်းမှာဟိုအဆောက်အဦရဲ့တတ်နိုင်တော့အလယ်မှာနေတဲ့ပေါ့။ဟိုအပေါက်တွေနဲ့နှံ့ရည်နေနဲ့ဝေးတဲ့နေရာမျိုးပေါ့နော်။အဲ့လိုမျိုးဒီမှာနေတဲ့နဲ့နောက်ထပ်ကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့မှဗီဒီယိုနားထောင်တာတွေ TV ကြည့်တာတွေမလုပ်တင်ပါဘူးကွန်ပျူတာရိုက်နေတယ်ဒါလေးကိုခဏခါတင်တယ်နောက်ဆက်ဖြစ်ပေါ်တော့မိဘတိုက်နေတာမျိုးတို့သမင်းဟင်းကိုချက်နေတာမျိုးတို့ဒါတွေမလုပ်ခနဲ့တတ်နိုင်မယ်ဆိုရင်ခလုတ်ကြီးပိတ်ဖလက်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကွန်ပျူတာပြောတဲ့ရှိသုံးခွဲတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်ဘူးနောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိနေတန်တဲ့ပစ္စည်းတွေဒါလေးကိုမကန်ထားတင
်ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ထဲမှာဆိုရင်ရောခုနကပြောခဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ကျွန်မကကြံပြုခဲ့တဲ့အတိုင်းပေါ့နော် เนี่ยตอนนี้พี่เนี่ยมีอะไรทักทายนี่นะวิ่งเนี่ยฟงดาวอะไรนี่เนี่ยมีเรื่องนี้อะไรมันนี่เนี่ยเขาวิ่งนี่ก่อนเนาะนักเด็กนี่อะไรลูกนี่อะไรวะมันนี่เต็มวูแทนชาวก็กลายชีดูดูเช่นเช่นเนี่ยที่ชาวก็ไม่ใช่อ่ะมันเนาะเช่นเนี่ยวิ่งเด็กแทนชาวมีว่าตัวเต็มเนี่ยนักเสียเสียมีจูดีก่อนเนาะเสียเสียทักทายนี่ทะเลอยู่ช่างเป็นเนี่ยนักข่าวจะเจอลูกมีอะไรสุดเลยเจ้าจะไปที่ช่องอะไรที่สุดอะไรแต่เนี่ยแบบว่าเนาะ မယ်ဆိုအမိုးချိုးဖြစ်တော့မှဖြူအမြင်ဆုံးသွင်းကြည့်ရပေါ့နော်အမြင်ဆုံးသွင်းကြည့်ပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာလို့ဖြစ်ဒူးတုတ်ထိုင်ချဒီလိုလေးဝတ်ပြီးတော့ပေါ့နော်အတိတ်ကတော့ခန္ဓာကိုယ်မိုးချိုးခြင်းနဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုလိုခန္ဓာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကျတော့လေကောင်းမောင်းနေတဲ့အချိန်ဆိုလို့ရှိရင်လည်းမိုးလည်းအရင်ရွာနေမယ်ဖြစ်စီကြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကောက်လေတက်နိုင်တော့ရက်လိုက်တယ်နဲ့ပေါ့နော်ရက်တဲ့အခါမှာလည်းခုနကတော့တစ်ပင်အောက်တွေတက်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုရက်ချင်းနဲ့ဖြတ်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင့်မားတဲ့တစ်ပင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချားတင်တယ်ရက်ထားတဲ့နောက်မှာအချက်ပြမီလေးဖွင့်ထားတင်တယ်ကားထဲမှာလည်းကိုကပန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးချက်ရမယ်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးပဲနဲ့ခဏဆောင်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေ့ထဲမှာဒီထုတ်ပြင်းမိုးဥကြကာလမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆုံးရသူများလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးအောင်ပြောပါရှင်မ
ကျွန်တော်တို့ဒီဖြစ်စဉ်တွေကိုကြည့်တဲ့အခါပေါ့နော်မိုးကြိုးဖြစ်တာကလည်းနောက်တော့ချင်းနေရင်း7နာရီနဲ့ညနေ6နာရီအတွင်းအဲ့လောက်ကြာကာလလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်ကြည့်လက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကုတ်ကိုကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်လို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အမ်းမြုံနယ်ဓာတ်လက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိက္ခာအခက်အခဲကြောင့်မြို့ပေါ်မှာခိုလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနာမအဖြစ်ရက်လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလားတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတရင်နဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတီတိုက်ပွဲဖြစ်နေတယ်ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လေရလကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်သမရယုံကငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လည်းအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ရခိုင်ပြည်နယ်အမ်းမြုံနယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကြီးရွာအုပ်စုကဒေသခံတရားကျော်ဟာစန္ဒရိတ်ခါခဲခဲ့ကြောင်းမြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်အခုလူထွက်ပြေးသိမ်းရှောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကြီးရွာသားတွေဖြစ်ကြပြီးမြတ်သိန်းတန်ဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြုံခံတွေကပြောပါတယ်ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေဆိုင်ထားတဲ့ဆူရသက်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့ဆန်တဲ့တခြားရိတ်ခါတပ်ယူခွေကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
။ဖန်ဆင်းရမည့်မူရင်းစေဝါရောင်းဝယ်သူနဲ့ပတ်သက်မှုရှိတယ်ဆိုပြီး DKPA တပ်ရင်းမှုတအူးကိုစစ်ဆေးနိုင်ဖို့အတွက်ဆေးလွတ်ပေးဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးက DKPA ထံအကြောင်းကြားစာပေးပို့ပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့တုန်းကလွယ်လင်းတောင်ကြီးကလားမှာ ice 1655ကီလိုနဲ့အတူတယ်ဆောင်လာသူတို့ကိုဖမ်းဆီးရမိပြီးစစ်ဆေးချက်အရ DKPA ကတပ်မှုအဆင့်ရှိသူတို့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့အတွက် Any day you move, Sir Sable, Yamananga, yet a pet and say, look, people dread, Kayinjine, Nelon Wunji, Yomin Nanga, Sola She and Nay Yaswene, DKB, Sasanye Yoma, Sapo, a John Jar had up to Paris, DKB, a Paga, Sella Losa, Machin, Nepatapi, DKB, a Dusi Usi Chogo, Mimia Yama, Tana Chota, a sober, a John Jar Samashi, they down up Jan Lepi Jack Cabaret.
ဒီခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ရက်ပိုင်းကတမတော်ကဝင်ရောက်စစ်ဆေးခဲ့တာကြောင့်စစ်ဆောင်လူရှုပ်ကျောင်းလိုက်ပြီးထွက်ပြေးသွားကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ဇွန်လ14ရက်နေ့ကနေရက်တာစစ်ဆေးခဲ့တာဖြစ်ပြီးအိမ်တော်စုစီးရင်တွေနဲ့အေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေး
တယ်လို့လည်းသူကပြောပါတယ်
။ချမ်းပင်နယ်တီဘောမြို့တောင်ဖက်လွယ်ပန်းခါဒေသဖက်မှာဒေသအတွင်းလှုပ်ရှားနေတဲ့မြန်မာစစ်တပ်နဲ့အပြစ်ရ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇွန်လ17ရက်နေ့တုန်းကတပ်မတော်ချင်းများတိုက်ရင်အမှတ်326နဲ့ RCSS SSA တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိတယ်လို့ RCSS ကထုတ်ပြန်ထားပေမဲ့နှစ်ဖက်တေကြေဒဏ်ရာရရှိမှုကတော့ဖော်ပြထားခြင်းမရှိပါဘူးဒေတာတွင်တပ်မှုတွေကတော့အစိုးရတပ်ဖက်က2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတယ်လို့ပြောပါတယ်
လာမယ့်2020ရွေးကောက်ပွဲမှာဆက်လက်ပါဝင်ရှင်ပြိုင်သွားဖို့တိုက်တွန်းမှုတွေရှိနေပေမဲ့အသက်အရွယ်ရဝင်ရောက်ရှင်ပြိုင်အရွေးခံမှာမဟုတ်တော့ဘူးလို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်တင်အိကပြောပါတယ်တော်တင်အိဟာမကြခင်အသက်85နှစ်ပြည့်တော့မှာမို့လှုပ်ရည်ကံရည်ရှိတဲ့လူငယ်တွေကိုနေရာဖယ်ပေးချင်တာဖြစ်ပြီး၎င်းနေနဲ့ပါတီလုပ်ငန်းနဲ့နိုင်ငံအကျိုးပြုလုပ်ငန်းတွေကိုဆက်လက်လုပ်ကင်သွားမယ်လို့လည်းသူကပြောပါတယ်တော်တင်အိဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီမွန်ပြည်နယ်ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့1990အထွေထွေရွေးကောက်ပွဲမှာလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရတဲ့ဝါရည်နိုင်ငံရေးသမားတစ်ဦးဖြစ်ပါတယ်
အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့တပ်မတော်ကလည်းလူခွေကြီးချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းမှာတမကတခြားတိုင်းဒေသတွေမှာလည်းတပ်မတော်ကနေလူခုရေးချိုးဖောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြမာနယ်စပ်ကရှမ်းစစ်ဘေးဒုက္ခသည်များကူညီရေးကော်မတီဝင်ဆိုင်းရင်းကတော့
တိုင်းဒေသတွေခံရတဲ့ကိစ္စတွေဟာတော့အခုလည်းအရင်တော့လည်းခံခဲ့တယ်အခုလည်းခံနေရတယ်ဒါပေမဲ့ရိုင်ဂျာနဲ့မတူတာရိုင်ဂျာတပြိုင်နက်တစ်ချိန်တည်းမှာလို့ဖြစ်သွားတဲ့ကိစ္စဖြစ်တော့ကဘာတဲ့အာယုဒါဆိုင်တဲ့အခုရိုင်ဂျာနဲ့ရခိုင်ပြည်မှာပမာတပ်မတော်တွေကလှုပ်တာဖို့ဖို့ဒီရှမ်းနယ်ကချင်နယ်အစီအရင်နေမှုနေရှိပါတယ်
အဲ့ဒီလိုရရှိခဲ့တယ်ပေါ့နော်ပြီးခဲ့တဲ့23နှစ်ကလေးကရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်ကွန်ဟင်းမြို့နယ်စိုင်းခုံကျေးရွာနဲ့တပ်ဖွဲ့ဟူကျေးရွာကဒေသခံ56ယောက်ကိုတပ်မတော်ကနေစုလိုက်ပြုံးလိုက်တပ်ပြခဲ့ခြင်းနဲ့ဒေသခံ4သိန်းကျော်ကိုသူတို့ရဲ့နေရာကနေအသင်းအာရမမောင်းထုတ်ခဲ့တဲ့ဖြစ်စဉ်ကိုအခြေခံပြီးထောက်ပြပြောဆိုခဲ့ခြင်းဖြစ်ပါတယ်ဇွန်လ16ရက်နေ့ကရှမ်းလူမှုဖွဲ့စည်း18ဖွဲ့ကရှမ်းပြည်နယ်တောင်ပိုင်းကျေးလက်လူထုအစုလိုက်ပြုံလိုက်အသပြခံရမှုအောင်းမွေဖွဲ့နေ့ရက်ခေါင်းစဉ်နဲ့ပူးတဲ့သဘောထားထုတ်ပြန်ချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာ1998ခုနှစ်ဇွန်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကွန်ဟင်းမြို့နယ်မှာအမျိုးသမီးတွေကလေးတွေပါဝင်ကျေးလက်ရွာသူရွာသား56ဦးကိုစစ်ဆေးရသမတော်ကတပ်ပြခဲ့တယ်လို့ဆိုဆွဲထားပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အသွင်မှုချုပ်ဆိုင်းလာကလည်းရှမ်းပြည်နယ်မှာလူခွေရေးဆုံးရှုံးနေတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်မှာ96 98 98အဲ့ဒီနှစ်တွေမှာအဆိုးအဝါဆုံးအနေအထားမျိုးရောက်ခဲ့တာပေါ့နော်။စတင်လာတာတော့1958ဝန်းကျင်တရုတ်ပြည်ကျူးကျော်လာတာအကြောင်းပြုပြီးတော့မှရှမ်းပြည်မှာတလူမျိုးမတရားမှုတွေကစက်တိုက်ဆူလို့ဖြစ်လာတယ်။အချိန်နဲ့တပြိုင်တည်းမှာပဲကရင်ပြည်နယ်လိုဟာမျိုးကချင်ပြည်နယ်လိုဟာမျိုးပါလေကြည့်ကြတာပဲလေ။နောက်အခုနောက်ဆုံးတော့လောလောလတ်ဖြစ်နေတာရခိုင်ပြည်နယ်နောက်ချင်းပြည်နယ်ပလဲဝါမြို့နဲ့တဝိုက်ပေါ့နော်။အဲ့လိုမျိုးလူပိရေးဆုံးရှုံးတာလူမှုတရားမျှတမှုတွေတောက်ဆုံးနေတာ20ချီကြီးရောက်ဖြစ်လာပါလိမ့်မယ်
။ကိုဟင်းမြို့နယ်တွင်အရသာပြည်သူ56ဦးသတ်ဖြတ်ခံရတဲ့နေ့ကိုရှမ်းမြို့သားလူခွေးရေးနေ့ဖြစ်သတ်မှတ်ကြောင်းဇွန်လ16ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအရက်သားတွေမကြခဏဆိုသလိုအသက်ခံနေကြရသလိုလုံခြုံရေးအားနည်းလာနေတဲ့အခြေအနေတွေရှိနေပါတယ်ဒီအကြောင်းကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်ရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကရေးရရှိတယောက်ဓာတ်ထုတ်ခံရပြီးတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားသူရေးရရှိဟာပေါဝါကြီးရွာကနေကြောက်တော်မြို့မှာရေးစခန်းမှာတူဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွတ်ထွက်တဲ့ဆံကြီးစီးသမား2ယောက်ကဓာတ်နဲ့ထိုးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဒေခွေးကလောက်ကျန်နေဆိုတာတော့ဒီမပြုတ်နိုင်သေးပါဘူး။ကြောက်တော်မြို့နယ်မှာအရင်ကလေးမြို့ပေါ်မှာတပ်ဖြတ်ခံရတာတွေရှိတာကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
အဲ့ဒါဆိုကျွန်တော်တို့လည်းကြည့်နေကြလို့လည်းငွေတွေကြည့်လို့ဒါတင်ဆုံးသွားတာတော့ပြေလို့တွေ့ရတာတော့ကျွန်တော်ဒီစားလေးပါဒူတက်လူတက်ဆိုတော့ကျွန်တော်တို့တော်တော်ဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒီကအဆက်ဆုံးသွားတဲ့လူတွေလည်းကျွန်တော်တို့ရှိခဲ့ဟုတ်ကဲ့အဲ့လိုအချိန်မျိုးတွေကတော့ကျွန်တော်တို့ဒီပြည်သူတွေစားလေးမှာအခုချိန်မှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲအခုကတည်းကစားရမလို့ဆိုတာကတော့ကျွန်တော်တို့ဒါနေ့စဉ်နဲ့ရပ်တိတ်ထိတ်နေကျွန်တော်တို့ကြီးလိုက်တာကားနေရတဲ့ဆန်တို့ပေါ့
ပြည်ထောင်စု2019ခုနှစ်စက်တင်ဘာလကလည်းကြောက်တော်မြို့မှာရေးစခန်းကတက်ကြကြီးတူနေအနီးမှာဓာတ်ထုတ်ခံရပြီးပြေဆုံးသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေးရင်စိုက်ကမ်းမှာမြို့နယ်ရေးတာဖွင့်မှုတူကိုမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာရေးစခန်းတွေလည်းမကြာခဏဆိုလိုတိုက်ခိုက်ခံနေရပြီးရေးတာဖွင့်ဝင်တွေပြေဆုံးတာလည်းရှိနေပါတယ်ပြည်ထောင်ရေးပိုင်းကလည်းရတိတော်မြို့နယ်ဒုံပိုက်ရေးစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်အခုလိုရခိုင်နောက်ပိုင်းမှာရေးစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်တရင်မှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
ဆက်ပြီးမှာလို့တဲ့ငွေငွေရတိအောက်ကြီးခင်လေးအောင်ရလေတဲ့ရဲစခန်းတွေရတာဖို့နဲ့ပြမတာတာတိုက်ခင်ဟာခုရမျိုးကြီးအကြီးလေးနဲ့ဖြစ်တာ
ရဲစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရဲစခန်းတွေမှာရေးအောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကန်အဖွဲ့ဘက်ကပြောပါတယ်ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့တစင်းတိုင်းရဲစခန်းတိုက်ခိုက်ခံရပြီးရဲတပ်ဝင်ဝင်တွေဖမ်းဆီးခံထားရပါတယ်လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရဲစခန်းတွေမှာလုံခြုံရေးတွေတူးမြင့်ထားတယ်လို့ချန်စီယူတွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ပနမအပြစ်ရလက်မှတ်ရေးထိုးနိုင်ရဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်အမ်းမြုံနယ်ဓာတ်လက်ကျေးရွာအုပ်စုကဒေသခံတရားကျော်ဟာစားနပ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါရယ်။
ကရစီတွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ဇန်နဝါရီနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်ထရမ့်မှာသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမ္မတရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆက်ဆက်ဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးဂျန်ဘေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမျိုးတော်ဘွေနစ်အိုင်ရစ်မှာလုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမ္မတထရမ့်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ကိုင်ကြတဲ့ပြီးနေရေးမှာလာမယ့်2020သမ္မတရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမ္မတကိုတောင်းဆိုခဲ့ပြီးတော့အပြန်အလှန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပို့လျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်။သမ္မတထရမ့်နဲ့သမ္မတရှီကြအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြခင်ထုတ်ဝေမဲ့992မျက်နှာပါ Richard Bolton ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ်။ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားဝေမဲ့ဥပဒေကြောင်းအရခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်အမိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးနေ့ညမှာပဲတင်ပြထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းဇာတ်မန်တူဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တူဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်းပြည်နယ်မှာဗိုလ်ထူးနေ့ကတွေ့ဆုံခဲ့ပါတယ်သူတို့နှစ်ဦးဟာဟွန်နိုလူးလူးမြို့ကဟစ်ကမ်လီတဲ့ခြေဆိုင်စခန်းမှာ၆နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်ပြန်နှင်းဆိုင်ဆွေးနွေးခဲ့ကြတာပါသိသိချက်လက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စိုးရပိုင်းသတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲအမေရိကန်နဲ့တရုတ်စိုးရကြဆက်ဆံရေးကိုပြန်လည်အပြေးဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်အမေရိကန်မှာတော့ဒီအပိုင်းတွေအတွင်းကိုဗစ် -19 ကြောင့်သေဆုံးသူဥယျာဉ်ကျဆင်းလာပေမဲ့ပြည်နယ်10ခုကျော်လောက်မှာရောဂါကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်ဒီနေ့ကသမတ်ထရမ့်လူလူစုဝေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမာပြည်နယ်တောဆာမြို့မှာတရက်တွင်ပိုးကူးစက်သူ159ယောက်ရှိပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပြန်ကူးစက်မှုတွေရှိလာကြောင်းတင်းကျပ်တဲ့တားမြစ်ကန့်သတ်ချက်တွေချမှတ်ထားတဲ့အတွက်ဒီကနေ့မှအသစ်ကူးစက်မှုနှုန်းကျဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးတွေ့လူနာ158ယောက်ရှိတယ်လို့ဘေကျင်းမြို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ 1281ယောက်ရှိတဲ့အတွက်စုစုပေါင်းယောဂပိုးကူးဆက်သူဟာ36000ကျော်နဲ့တည်ဆုံးသူ12000ကျော်ရှိပြီဖြစ်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဒါသာရင်းနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဒီလိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြည6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုတော့ Net Law ရာရီရဆိုင်ထားမှာဖြစ်ပြီးတော့ညပိုင်း9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီလိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော့အချိန်ဒီအားလုံးရှင်းလင်းချမ်းမြေ့ကြပါစေ။ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.